ပြီးခဲ့တဲ့တစ်နှစ်အတွင်းတုန်းကမြန်မာနိုင်ငံဟာကမ္ဘာပေါ်မှာပဋိပက္ခဖြစ်ပွားမှုအဆင့်ယူကရိန်းထက်ကျော်ပြီးတော့နံပါတ်1နေရာမှာရှိနေပါတယ်လို့လက်နက်ကိုင်ပဋိပက္ခတီနေရာနဲ့ဖြစ်ရတဲ့ကိုအချိန်နဲ့တပြေးညီမှတ်တမ်းပြုစုနေတဲ့အမေရိကန်ပြည်ထောင်စုအခြေစိုက် MCLAC သုတေသနအဖွဲ့ကပြောဆိုလိုက်ပါတယ်မြန်မာကဘလို့အကြောင်းချက်တွေကြောင့်ရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းထက်ပိုပြီးတော့မှပဋိပက္ခတွေပြင်းထန်နေရပါတယ်ဆိုတဲ့အချက်လက်တွေကိုအွန်လိုင်းကနေတစ်ဆင့်ထုတ်ပြန်တဲ့ပွဲကိုယ်တိုင်တက်ရောက်ခဲ့တဲ့ကိုငိမ့်ချန်အေးပြောပြပေးပါရှင်
။ Eclat Data သုတေသနအဖွဲ့ကလူအသေးပြောက်နှုံးပဋိပက္ခတွေရဲ့ပြတ်နက်မှုအတိုင်းတာအနယ်ရှိမှုအစ်စ်နဲ့ပဝင်ဖက်တဲ့အစုအဖွဲ့ရေအတွက်ဆိုပြီးအချက်၄ချက်နဲ့ကမ္ဘာနိုင်ငံနဲ့ဒေတာပေါင်း240ကျော်မှာပြီးခဲ့တဲ့တစ်နှစ်အတွင်းဖြစ်ခဲ့တဲ့နိုင်ငံရေးအကြမ်းဖက်မှုဖြစ်ရပ်တွေကိုလေ့လာမှတ်တမ်းပြုခဲ့တာပါ။အဲဒီမှာယူကရိန်း၊မြန်မာ၊မက္ဆီကိုနဲ့ပါလက်စတိုင်းကအညွန့်ငိမ့်၄ခုရဲ့တစ်ခုစီမှာထိတ်ဆုံးကရပ်တည်နေပြီးမြန်မာကတော့အားလုံးပေါင်းအဆင့်သတ်မှတ်ချက်မှာလဲနံပါတ်၁ဖြစ်နေတာပါ။
Myanmar is according to our index the most conflicted, the most violent.
ကျမတို့ရဲ့အညွန့်ငိမ့်တွေအရမြန်မာနိုင်ငံဟာလက်ရှိကမ္ဘာပေါ်မှာပြည်ပခအပြင်းထန်ဆုံးနဲ့အကြမ်းဖက်မှုတွေအမြင့်ဆုံးဖြစ်နေတဲ့နေရာပါ။လက်နက်ကိုင်လှုပ်ရှားနေတဲ့အဖွဲ့တွေအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။
မြန်မာကပြည်ပခနဲ့အကြမ်းဖက်မှုထိတ်ဆုံးလွန်ကဲအဆင့်ရှိကမ္ဘာ၁၀နိုင်ငံထဲမှာနံပါတ်၁ဖြစ်နေရတဲ့အကြောင်းကိုတော့ Eclat အဖွဲ့ရဲ့အချက်လက်သိပ္ပံဌာနကဦးဆောင်သူ Catherine Kishi ကအခုလိုရှင်းပြပါတယ
်။ So for Myanmar for example, it ranked second in deadliness, eighth in
death. မြန်မာနိုင်ငံကလူသေဆုံးမှုမှာဒုတိယနေရာ၊နိုင်ငံနယ်နိမိတ်တဝန်းပြန့်နှံ့မှုကအထက်မှာနေရာ၊အန္တရာယ်ရှိမှုမှာစရုပ်ထနေရာနဲ့ပြည်ပခမှာပါဝင်ပတ်သက်နေတဲ့ဖွဲ့တွေအများဆုံးရှိတဲ့နေရာမှာလည်းပထမအဆင့်ဖြစ်နေတဲ့အတွက်ကြောင့်မို့လို့အားလုံးပေါင်းမှာအမြင့်ဆုံးနံပါတ်၁အဆင့်ကိုရောက်သွားတာပါ
။ Fragmentation လို့ခေါ်တဲ့ပြည်ပခအတွင်းပါဝင်တဲ့အစုအဖွဲ့ရေအတွက်မှာမြန်မာကတထောင်ကျော်နဲ့နံပါတ်၁နေရာဖြစ်ပြီး deadliness လို့ခေါ်တဲ့လူအသေးပြောက်မှာလည်း14,531ယောက်နဲ့ဒုတိယနေရာမှာရပ်တည်နေပါတယ်။မနှစ်စက်တင်ဘာကနေဒီနှစ်စက်တင်ဘာလောက်ဝက်အထိမှာနိုင်ငံရေးရအကြမ်းဖက်မှုဖြစ်ခဲ့တဲ့ဖြစ်ရပ်စုစုပေါင်း 1,186 ခုဖြစ်ပွားခဲ့တယ်လို့ Eclat ရဲ့အချက်အလက်တွေကညွှန်ပြနေပါတယ်။အဲ့ဒီထက်မှာတိုက်ပွဲပေါင်း 3,325 ခုပါဝင်ပြီးပောက်ကွဲမှုအဝေးကနေထိန်းချုပ်ပစ်ခတ်ဖောက်ကွဲမှုပေါင်း 3,210 အထိရှိခဲ့တယ်ဆိုပါတယ်။အရပ်သားတွေအကြမ်းဖက်ခံရမှုကလည်း 1,639 အထိဖြစ်ခဲ့တယ်လို့Eclat ရဲ့သုတေသနမှတ်တမ်းဒီမှာဖော်ပြထားပါတယ်။ဒီအချက်လက်တွေကောက်ယူမှုခိုင်မာမှုပေါ် VOA ကမေးမြန်းရမှာတော့ Eclat ရဲ့အချက်လက်သိပ္ပံဌာနမှူး Catherine Kishi ကအခုလိုပြန်ရှင်းပြပါတယ
်။ We cover a wide variety of sources. So all of the sourcing for the Eclat
ကျမတို့သတင်းအရင်းမြစ်တွေအများကြီးကိုအသုံးပြုထားပါတယ်။ဒီညွှန်ကိန်းတွေအားလုံးကတော့ Eclat Data အဖွဲ့ကပြုစုထားတဲ့အချက်လက်တွေကိုကိုးကားထားတာပါ။ဒါပေမဲ့ဒါကအရင်းမြစ်အမြောက်များရယူပြီးပြုစုထားတာပါ။သတင်းမီဒီယာတင်ပြချက်တွေကိုလှမ်းခြုံကြည့်ပါတယ်။တမျိုးကြမီဒီယာတွေမှာမပါတဲ့အချက်လက်မျိုးတွေကိုကျမတို့နဲ့ချိတ်ဆက်ထားတဲ့ Data Ring ကမိဖက်အဖွဲ့အစည်းတွေစီကရယူပါတယ်။ပြည်ပခရဲ့အကြောင်းအရာတစ်ခုလုံးကိုသိနိုင်မှုအင်္ဂလိပ်လိုရေးသားထားတာတွေပြင် Data ဘာသာစကားနဲ့ရေးသားထားတာတွေကိုလည်းသတင်းအရင်းမြစ်အနေနဲ့ယူပါတယ်။social media ဘောကအတီးပြူထားပြီးသားစိတ်ချရတဲ့သတင်းသမားနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းကိုးကားပါတယ
်ဒီအချက်လက်တွေကိုပြည်ပခအခြေအနေကိုပိုးသိတဲ့ဒေသဆိုင်ရာမိဖက်အဖွဲ့အစည်းတွေနဲ့အပြန်အလှန်စစ်ဆေးပြီးဒီ data တွေကလက်တွေ့မြေပြင်မှာဖြစ်ပျက်နေတဲ့အဖြစ်မှန်တွေကိုထင်အချင်းရှိမရှိဒေသခံလူ့ဖော်ကင်ဖက်တွေရဲ့သဘောထားရယူတယ်လို့လည်းရှင်းပြပါတယ်မြန်မာနိုင်ငံရဲ့ပြည်ပခအခြေအနေကလည်းပိုဆိုးလာနေတယ်ဆိုပါတယ်စစ်ကောင်စီစစ်တပ်ပြင်လက်နက်ကင်အဖွဲ့အစည်းတွေအများဆုံးလှုပ်ရှားနေတဲ့နိုင်ငံဖြစ်နေပြီးကိုဒေတာရွက်ရော်ကိုကာဝယ်ဖို့ဖွဲ့ထားတဲ့ဒေတာလက်နက်ကင်အဖွဲ့တွေအများပြားရှိနေတယ်လို့သုတေသနမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့12လအတွင်းမှာဒီအဖွဲ့တစ်ဖွဲ့ချင်းစီတိုင်းဟာပြင်းပြလက်နက်ကင်အကြမ်းဖက်မှု၈ခုမှာပါဝင်ပတ်သက်ခဲ့တယ်လို့ဆိုပါတယ်။အကြမ်းဖက်မှုပုံစံနဲ့ပြင်းထန်မှုအဆင့်တွေကတော့တစ်ဖွဲ့နဲ့တစ်ဖွဲ့ကွဲပြားတယ်လို့ပြောပါတယ်။မြမပြိပခရဲ့အဓိကတော့ချက်လက္ခဏာတစ်ခုကလည်းတမယိုးကြပြိပခပုံစံဖြစ်တဲ့နယ်မြေစိုးမိုးရေးအတွက်အစိုးရနဲ့လက်နက်ကင်အဖွဲ့တစ်ခုကြားတိုက်ပွဲတွေဖြစ်တာမျိုးမဟုတ်ပဲအစုအဖွဲ့တွေအများကြီးရှုပ်ထွေးရောရှက်ပါဝင်ပတ်သက်နေတာတွေ့ရကြောင်းပြောပါရယ်ပြီးခဲ့တဲ့တစ်နှစ်အတွင်းကမ္ဘာအနှံ့ချုံးကျင်တော့ပြည်ပကတွေကပိုးချေပြန့်ပြီးပြန့်နှံ့လာတယ်လို့ဆိုပါရယ်နိုင်ငံနဲ့နေမြေပေါင်း240ကျော်မှာအချက်လက်တွေစုဆောင်းချက်အရအများစုဖြစ်တဲ့168နိုင်ငံမှာ12လအတွင်းနိုင်ငံရေးအကြမ်းဖက်မှုအနည်းဆုံးဖြစ်ရတစ်ခုဖြစ်ခဲ့တယ်လို့ Eclat အဖွဲ့ကပြောပါရယ်နိုင်ငံရေးအကြမ်းဖက်မှုဖြစ်ရပေါင်း 33,900 ကျော်ကိုကမ္ဘာတဝန်းမှတ်တမ်းတင်ခဲ့ပြီးဒါဟာကက်လျက်လွန်ခဲ့တဲ့12လနဲ့နှိုင်းရှင်ရင်28ရာခိုင်နှုန်းတိုးလာတာတွေ့ရတယ်ဆိုပါတယ်။ဒါပြင်2023ခုနှစ်လက်ရှိအချိန်ထိကမ္ဘာမှာလူ6ဦးမှ2ဦးဟာပြိပခါတွေနဲ့ရင်ဆိုင်ထိတွေ့ခဲ့ရတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။